ဒီနေ့ကမြို့တော်ညဒေလီမြို့မှာမြို့သမီးတွေအခမဲ့ခီးပွားနိုင်ဖို့ဘတ်စကားလက်မှတ်တွေစတင်ပေးဝင်နေပြီဖြစ်ပါတယ်။ပြည်တော်အကြီးအကဲကမြို့သမီးတွေအတွက်အလုတ်ကန်တဲ့ဘေးကင်းလုံခြုံရေးအတွက်သမိုင်းဝင်ခြေလှမ်းတရဖြစ်တယ်လို့ပြောပါတယ်။အိန္ဒိယမှာမြို့သမီးအလုတ်လုတ်ကန်တဲ့နှုန်းဟာကမ္ဘာမှာအနည်းဆုံးဆင့်နိုင်ငံတွေအတွက်ပါဝင်နေတယ်လို့မြို့သမီးတွေပေါ်အကြံဖတ်တာလည်းထူပြောများပြားလာပါတယ်။ဒီကနေ့ကတော့မြို့သမီးတွေအခမဲ့ခီးပွားနိုင်ဖို့ပိုင်းအောင်လက်မှတ်တွေပေးရမှာလက်မှတ်နောက်ကျောပကြမှာမြို့တော်ကြီးကအပလင်ကရှူတော်ရဲ့ဖတ်ချက်ကြပါရှိပါတယ်။အခုလိုဘတ်စကာအခမဲ့စီကွင်ပေးတာကြောင့်မြို့သမီးတွေနဲ့သူတို့ရဲ့မိသားစုတွေကိုလုပ်ပိုင်ခွင့်ပို့ပြီးပေးနိုင်လိမ့်မယ်လို့ပြောနေကြောင်းလည်းရေးသားထားပါတယ်။2012ခုနှစ်ကကျောင်းသူလူထုကိုဘတ်စကားတတိပေါ်မှာအရမဖြစ်ခြင်းမဖြစ်လို့စနပြပွဲတွေဖြစ်ပြီးတဲ့အချိန်ကစပြီးမြို့တော်ဒေလီမှာမြို့သမီးတွေရဲ့လုံခြုံရေးဟာလူအာယုံဆိုင်ခံရတဲ့ကိစ္စတစ်ခုဖြစ်လာခဲ့တာပါ။မြို့တော်ဂျီကန်ကတ်ခရီဝေါကလူရေတန်း20ရှိတဲ့မြို့တော်ဒေလီကပုံမှန်ဘတ်စကားစီးတူမြို့သမီး7သိန်းခွဲအတွက်အဆောင်လျှောက်လိုက်ပါသူ13,000ချတာမယ်လို့ဆိုပါတယ်။ဒေလီမြို့နယ်ကလုပ်ငန်းတစ်ခုမှာအလုပ်လုပ်နေသူအသက်14နှစ်ရှိတဲ့ဆိုလီယာရာထောကအခမဲ့လက်မှတ်ရလို့တလားကိုရူပီ1000အမေရိကန်ဒေါ်လာ30လောက်သူ့အတွက်တက်တာစီမယ်လို့ဆိုပါတယ်။